2005ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာပြီးတဲ့နောက်သူဟာပြီးပြည့်စုံတဲ့သူတစ်ယောက်၆ပြစ်ကင်းသူတစ်ယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်း Republican Party သမ္မတလောင်း Donald Trump ကစနေမနက်အစောပိုင်းကအတန်းသွင်းပြီးတော့တောင်းပန်လိုက်ပါတယ်အဲ့ဒီမှာသူ့အနေနဲ့အနာဂတ်မှာပိုမိုကောင်းမွန်တဲ့လူတစ်ယောက်ဖြစ်အောင်နေသွားဖို့လည်းကတိပြုထားပါတယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ရှက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့ Donald Trump ကပြောပါတယ်သူကတောင်းပန်စကားပြောတဲ့အချိန်ထဲမှာပဲ Democratic Party သမ္မတလောင်း Hillary Clinton နဲ့သူမရဲ့ခင်မွန် Bill Clinton တို့ကိုလည်းဝေမန်လိုက်ပါတယ်သမ္မတဟောင်း Bill Clinton ကအမျိုးသမီးတွေကိုအမှန်တကယ်စော်ကားတာတွေလုပ်ခဲ့ပြီးဇနီးဖြစ်သူ Hillary Clinton ကတော့အဲ့ဒီလိုစော်ကားခံရတဲ့အမျိုးသမီးတွေကိုအနိုင်ထက်ပြုကျင့်ခဲ့တယ်လို့ Donald Trump ကပြောကြားလိုက်ပါတယ်Republican Party တာဝန်ရှိသူတွေကတော့ Donald Trump ပြောကြတာကိုတောက်ချာနေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဗီဒီယိုတစ်ခုထဲမှာတော့ Donald Trump ကသူ့ကိုအမျိုးသမီးတွေကအလိုလိုစိတ်ဝင်စားကြပြီးတော့နာမည်ကြီးဆိုရင်အမျိုးသမီးတွေကလည်းဘာလို့လို့ခွင့်ပြုပြီးလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်။ Republican Party ဥက္ကဋ္ဌ Rince Priebus ကတော့ဘယ်အမျိုးသမီးကိုမှဒီလိုအသုံးအနှုန်းမျိုးဒီလိုပုံစံမျိုးနဲ့ဘယ်တော့မှမပြောဆိုသင့်ဘူးလို့ပြောလိုက်ပါတယ်။American Outlaw ဥက္ကဋ္ဌ Paul Ryan ကတော့ Donald Trump အနေနဲ့ဒီဗီဒီယိုထဲမှာပြောထားတာထက်ကိုအမျိုးသမီးတွေအပေါ်မှာပို့ပြီးတော့လေးစားမှုရှိတယ်ဆိုတာနိုင်ငံကသိအောင်လုပ်ပြသွားနိုင်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
Republican Party ရဲ့ဦးဆောင်ပါတီဝင်တချို့ဟာသူတို့ပါတီသမ္မတလောင်း Donald Trump အပေါ်ထောက်ခံမှုကိုပြန်လည်ယူသိမ်းနေကြပါပြီ2005ခုနှစ်တုန်းက Donald Trump ကအမျိုးသမီးတွေကိုမတော်တရားစော်ကားပြီးပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြံနေကထွက်ပေါ်လာခဲ့ပြီးနောက်အခုလိုထောက်ခံမှုတွေရုတ်သိမ်းနေကြတာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကထရမ့်ရဲ့ပြောဆိုပုံကိုစိတ်ပျက်ကြောင်းနဲ့ Paul Ryan ရဲ့ဇာတိ Wisconsin ပြည်နယ်မှာကျင်းပမဲ့နှစ်ပတ်လည်ဆောင်းဦးပေါက်ပွဲတော်တက်ရောက်ဖို့ Trump ကိုမဖိတ်ကြားတော့ဘူးလို့ပြောလိုက်ပါတယ်။